နိုင်ငံကွန်စပတ်မြို့မှာလူငါးဦးသေဆုံးခဲ့တဲ့လေးများလက်နက်နဲ့တက်ခတ်မှုဟာအကြမ်းဖက်ဝါဒါဆွဲလို့ရဖြစ်ပုံရတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တက်ခတ်မှုကျူးလွန်သူဟာအသက်38နှစ်အရွယ်အစ္စလမ်ဘာသာကိုကူးပြောင်းထားသူဒိမတ်နိုင်ငံသားတူဖြစ်ပြီးအစိုးရဤဝါဒါဆွဲရှိသူဖြစ်ရဲတပ်ဖွဲ့ကယူဆထားသူဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့အကြီးအကဲအိုဘရက်စီဘာကဒင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။သူဟာအခင်းဖြစ်ပွားရာကွန်စပတ်မြို့မှာနေထိုင်သူဖြစ်ပြီးတက်ခတ်မှုကိုသူတယောက်တည်းကကျူးလွန်တာဖြစ်ကြောင်းအာဏာပိုင်တွေကပြောပေမဲ့အမည်ကိုတော့ထုတ်ဖော်မပြောပါဘူး။တက်ခတ်မှုကျူးလွန်ကြောင်းဝန်ခံထားပြီးစုံစမ်းစစ်ဆေးမှုကိုပူပေါင်းဆောင်ရွက်နေပေမဲ့အပြစ်ရှိကြောင်းတော့ဝန်မခံသေးဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နော်ဝေးပြည်တွင်းလုံခြုံရေးဌာနကတော့စုံစမ်းစစ်ဆေးမှုတွေကနေနောက်ထပ်အသေးစိတ်အချက်လက်တွေပေါ်ပေါက်လာမှဖြစ်ပြီးတက်ခတ်တဲ့အကြောင်းရင်းကိုလည်းသိနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။အော်စတိုမြို့နယ်ကီလိုမီတာ80လောက်အကွာကလူကြီး16,000လောက်ရှိတဲ့မြို့ရဲ့နေရာတော်များမှာဗုဒ္ဓနေ့ကတက်ခတ်မှုဖြစ်ခဲ့တာပါ။တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးပါဝင်လူ2ယောက်ဒဏ်ရာရကြောင်းလဲရဲတပ်ဖွဲ့ကပြောပါရယ်။တက်ခတ်မှုစတင်ဖြစ်ပွားပြီးနိုင်ဝဲလောက်ကျမှာပဲကျူးလွန်သူကိုဖမ်းမိခဲ့တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာစ်ကတော့တက်ခတ်မှုအတွက်ထိတ်လန့်တုံ့လုံမှုတွေအကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါရယ်။